ဆီးရီးယားနိုင်ငံတွင်းကကတ်လူမျိုးပြည်သူစစ်တွေနဲ့တိုက်ပွဲဝင်နေတဲ့အမေရိကန်အပျော်တန်းတိုက်ခိုက်ရေးသမားတဦးဟာတနင်္လာနေ့ကအဲဆီသွေးကြော်တွေနဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတိုက်ခိုက်ရင်ကြာဆုံးသွားတယ်လို့ကတ်လူမျိုးစုစစ်ဦးစီးမှုကပြောပါတယ်။အဲဆီဖွဲ့ကသူတို့ရဲ့မြို့တော်အဖြစ်သတ်မှတ်ထားတဲ့ရက်ကာမြို့ပြန်လည်သိမ်းပိုက်နိုင်ရေးအတွက်အမေရိကန်ကကြောတော့နှောက်ခံပေးထားတဲ့တပ်ဖွဲ့တွေထိုးစစ်ဆင်တိုက်ခိုက်ခြင်းအဲ့ဒီအမေရိကန်အပျော်တန်းတိုက်ခိုက်ရေးသမားဟာမြို့ရဲ့မြောက်ပိုင်းမှာကြာဆုံးသွားတာဖြစ်ပါတယ်။ဆီးရီးယားနိုင်ငံအတွင်းမှာရှိတဲ့ပင်မကတ်လူမျိုးစုတွေရဲ့တပ်ဖွဲ့ဖြစ်တဲ့ YPG အဖွဲ့ကတမ်မှုတုဟာအမေရိကန်နိုင်ငံသားတည်ဆုံချောင်း VOA ကိုအတီးပြုပြောကြားခဲ့ပေမယ့်အသေးစိတ်ကိုတော့ထုတ်ဖော်ပြောကြားခြင်းမရှိပါဘူး။တည်ဆုံမှုနဲ့ပတ်သက်လို့ YPG အနေနဲ့အင်္ဂါနေ့အသေးစိတ်ထုတ်ပြန်သွားမယ်လို့အမည်မဖော်လိုတဲ့တမ်မှုကပြောပါတယ်။အပျော်တန်းတိုက်ခိုက်ရေးသမားရဲ့အလောင်းကိုကမ်မီရှယ်လီမျိုးကိုဦးစွာတည်ဆောင်သွားပြီးတဲ့နောက်အမေရိကန်နိုင်ငံကိုပြန်မပို့ခင်အီရတ်နိုင်ငံအတွင်းမှာရှိတဲ့ကတ်လူမျိုးစုတွေရဲ့ဒေသကိုတည်ဆောင်သွားမှာဖြစ်ကြောင်းဆီးရီးယားနိုင်ငံတွင်းမှာရှိနေတဲ့ VOA သတင်းတောက်မန်ဘုတ်ဘာလီကပြောပါတယ်သူရဲ့အလောင်းကိုအမေရိကန်နိုင်ငံပြန်လည်တည်ဆောင်ရေးအတွက်ကတ်လူမျိုးစုအရာရှိတွေအနေနဲ့အီရတ်နိုင်ငံဘက်ဂရက်မြို့ကအမေရိကန်တန်ယုံနဲ့စီစဉ်ဆောင်ရွက်နေတယ်လို့ဆိုပါတယ်